ဒီစရိနိုင်ငံမှာအခြေအနေရှင်ပြန်ခဲ့ကြတဲ့ရွက်ောက်ပွဲအတွင်းဝန်ကြီးချုပ်ဗန်ညာမင်းနဲ့တန်ရာဟုရဲ့လေကွပ်ပါတီနဲ့မဟာမိတ်ပါတီတွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေအသာစီးရနေတာကြောင့်ညွန်ပေါင်းအစိုးရဖွဲ့ပြီးဝန်ကြီးချုပ်အနေနဲ့၅ချိန်မြောက်အာဏာရဖို့ဗိုလ်ထုနဲ့မှာအခွင့်အလမ်းပုံများလာနေပါတယ်။မဲအရေးအတွက်69ရာခိုင်နှုန်းရေးတွက်ပြီးတဲ့အချိန်မှာဝန်ကြီးချုပ်ရဲ့လေကွပ်ပါတီကစစ်တပ်အကြီးအကဲဟောင်းဘန်နီဘန့်စ်ဦးဆောင်တဲ့အတိုက်ခံအလဲအလဝါဒီ Blue and White ပါတီနဲ့မဲအရေးအတွက်အနိုင်ရမှုတန်းတူလောက်ရှိနေပါတယ်။အစ္စရေးလို့တော့ကနက်ဆက်အတွက်ဘသူမှအများစုအနိုင်မရတာကြောင့်အဆုံးသတ်မှာညီမောင်အစိုးရဖွဲ့ရမယ်အလားအလာရှိနေပါတယ်။အမှန်တရားစုစုပေါင်း120ရှိတဲ့လွတ်တော်မှာဝန်ကြီးချုပ်ရဲ့လီကွတ်ပါတီနဲ့မဟာမိတ်တွေကအမှန်တရား65နေရာအနိုင်ရမယ်အလားအလာရှိနေတာပါ။နှစ်ဖက်စလုံးကတော့သူတို့အနိုင်ရကြောင်းပြောဆိုနေကြပါတယ်။နက်တန်ယာဟုရွေးကောက်ပွဲမှာအနိုင်ရတာဟာဒေတာရင်းညံ့အတွက်နမိတ်ကောင်းဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝါရှင်တန်ဒီစီမြို့မှာပြောပါတယ်။ဗုဒ္ဓနေ့မှာမဲရလက်တွေတဖြည်းဖြည်းဝင်လာနေတဲ့အချိန်မှာပဲသူရဲ့လီကွတ်ပါတီအနေနဲ့ကြီးမားတဲ့အောင်မြင်မှုကိုရလိုက်ကြောင်းထောက်ခံသူတွေကိုဝန်ကြီးချုပ်နေတန်ရဟုကပြောကြားခဲ့ပါတယ်။